ဒီလာမယ့်ဂျာပြည့်ရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းကအလက်နက်ကိုင်ဖွဲ့တွေအနေနဲ့မဲဆန္ဒရှင်ပြည်သူတွေကိုဖိအားပေးတာမျိုးတွေမလုပ်ဖို့ကြားဖြူခေါ်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကတောင်းဆိုလိုက်တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာသူတို့ပါတီကိုမဲမပေးဖို့အတွက်လက်နက်ကိုင်ဖွဲ့တစ်ခုကချင်းချောက်ခဲ့တာကြောင့်နိုဝင်ဘာဂျာပြည့်ရွေးကောက်ပွဲမတိုင်ခင်အခုလိုသတိပေးတာဖြစ်တဲ့အကြောင်းရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီဥက္ကဋ္ဌကပြောပါရတယ်။ဒီသတင်းကို VOA ရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ဂျာပြတ်ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေစပြီးမဲဆွဲစည်းရုံးနေချိန်မှာကြားပြူခေါ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကရှမ်းလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ကိုစာပေးဖို့တောင်းဆိုလိုက်တာဖြစ်ပါတယ်။ကြားပြူပါတီဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကဒီလိုတောင်းဆိုတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ်။အစ
ာပို့ရမယ်ဆိုတာသူတို့ကျင်းပမယ်2015ကတိုင်းမလက်နက်ကိုင်ကပဲလိုက်တော့သူတို့စာထုတ်တော့ကြားပြူမယ်မတည့်ရဘူးဆိုတော့စာအရင်ကထုတ်ခဲ့ပူတယ်လေ2015မှာအဲ့တော့ကျွန်တော်ကခုက SSPD ရော RCSS စာပို့လိုက်တယ်ကျွန်တော်အဲ့ဒါသူတို့ကနေပြီးတော့ပြည်သူလူထုကနေပြီးတော့လွတ်လွတ်လပ်လပ်မဲပေးပါသူတို့မှာဘာမှဖိအားမရှိပါဘူးဆိုတဲ့စာအဲ့ဒီစာကျွန်တော်ကတောင်းထားတယ်သူတို့ကပေးမယ်လို့တော့ပြောတယ် SSPD ကတော့ပေးမယ်ပြောထားတယ် RCSS ကဥရစီကိုဆက်တယ်ဆက်လို့မရသေးဘူးသူတို့က NCA ထိုးထားတဲ့အဖွဲ့အစည်းပွဲကအစည်းအဝေးလုပ်နေပြီးလို့ရှိရင်ထုတ်ပေးမယ်လို့တော့ယူဆတာနော်
ကြပြူပါတီဟာ2010ရွေးကောက်ပွဲမှာနေရာ58နေရာအတိုင်းရခဲ့ပြီး2015ခုနှစ်မှာတော့တနေရာပဲအတိုင်းရခဲ့တာဖြစ်ပါတယ်ဒီလိုတောင်းဆိုလိုက်တာဟာ2020ရွေးကောက်ပွဲအတွက်ကြိုတင်ရည်ရွယ်တာဖြစ်တယ်လို့ဦးဆိုင်အိုက်ပေါင်းကပြောပါတယ်ဘယ်လက်နက်ကိုင်အဖွဲ့အစည်းကရွေးကောက်ပွဲမှာဖိအားပေးတယ်ဆိုတာကိုတော့သူကဓာတ်ရိုက်ထုတ်ဖော်မပြောပါဘူ
းဒီ2020ကတော့ကျွန်တော်ကအဲ့လိုတော့မဖြစ်အောင်တော့ကျွန်တော်ကစူးစမ်းပါလေပြည်သူလူထုကတချို့ကငိုပြတော့ကျွန်တော်လာပြောနေတာအဖွဲ့အစည်းကတော့ပြောပြရစင်နေတော့စာကျွန်တော်လက်ထက်မှာရှိတယ်ကျွန်တော်လည်းသူတို့ဒါတိုက်တွေးလိုက်တော့ပြောပြပြလိုက်ပြီလေသူတို့လည်းဘာမှလည်းမငင်းမှုငြိမ်းနေတာဆိုတော့ကိုယ်ကလည်းဆက်ပြီးဖိဖိပြောတယ်မကောင်းလေပြီးလည်းပြီးခဲ့ပြီဗျာဟုတ်တယ်မလား
ဒီသတင်းနဲ့ပတ်သက်ပြီးရှမ်းလက်နက်ကိုင်အဖွဲ့တွေကိုမေးမြန်းဖို့ဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူးရှမ်းပြည်နယ်ဟာမြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုတွေစုပေါင်းနေထိုင်တဲ့ပြည်နယ်ဖြစ်တယ်လို့တိုင်းရင်းသားလူမျိုးစုတိုင်းနေပါကလည်းပြည်သူစစ်နေကြားဆောင်တပ်အဖြစ်တော်လိုင်းရေးလက်နက်ကိုင်အဖွဲ့အစသဖြင့်ဖွဲ့စည်းထားကြပါတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတောင်ကြီးခရိုင်ဥက္ကဋ္ဌဟောင်းလက်ရှိရှမ်းပြည်နိုင်ငံရေးလှုပ်ရှားမှုအဖွဲ့တာဝန်ခံဦးတင်မောင်တိုးကရှမ်းပြည်နယ်ရဲ့ရွေးကောက်ပွဲအပေါ်အခုလိုတုံ့တက်ပါတဲ့
လက်နက်ကိုင်အဖွဲ့နဲ့ပတ်သက်တာက2015မှာတော့နည်းနည်းတော့ထင်ရှားတာပေါ့နော်အဲဒီကားကတော့ဒီဟိုလက်နက်ကင်ကြီးစုတဲ့နယ်ပေါ့စက်ပလုံးကြီးပဲစီတိုင်ဟိုပုံပန်းဆိုရင်လည်းဒါပြည်သူစစ်ကြီးစုတဲ့နယ်မျိုးပေါ့ NLD ပါတီတွေမဲလားဆိုရင်လက်မခံရဘူးလို့ပါတော့လေစာထုတ်တာတွေရှိခဲ့တာကြွားတယ်အဝယ်မခံရဘူးဆိုတာပဲလေအဲနောက်ပင်လုံတို့ linkey တို့ဟိုပဲဆိုရင်လည်းကျွန်တော်တို့မိုင်းနောက်မိုင်းရှူလို့ပေါ့နော်မိုင်းကိုင်းတို့အဲမှာ NLD ရုံဆိုင်ပုတ်ကိုဖြုတ်ချခိုင်းတာတွေပါလေပေါ့နော်နောက်နမ်ဆာမဆိုရင်လည်းဒီရက်တီရုံ28ရုံလောက်ကိုလေဒီဆိုင်ပုတ်တွေချက်ပြီးခံရတာတွေဖြစ်ခဲ့တယ်ဗျဒီလက်နက်ကိုင်အဖွဲ့စည်းတွေရှိနေတဲ့ယူရတော့အဲရေကောက်ပွဲတစ်ခုအတွက်စစ်မှန်တဲ့အဖြစ်ရပေါ်တော့မလို့ဘူးပဲကျွန်တော်ထင်ပါတယ်
လာမယ့်ဂျာပြတ်ယူကောက်ပွဲမှာတော့ရှမ်းပြည်နယ်မှာလဲချမြို့နယ်တမြို့နယ်တွေမှာကျင်းပမှာဖြစ်ပြီးဂျာပြူခေါ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီဂျာကောင်းခေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ရှင်ပြန်ကြမှာဖြစ်ပါတယ်2018ခုနှစ်ဂျာပြတ်ယူကောက်ပွဲကိုနိုဝင်ဘာလ3ရက်နေ့မှာကျင်းပမှာဖြစ်ပြီးလွှတ်တော်အသီးသီးအတွက်စုစုပေါင်းလက်လက်မဲဆန္ဒနဲ့13နေရာမှာကျင်းပမှာဖြစ်ပါတယ်
ကိုမိုးစောသတင်းပေးပို့ထားတာပါ